မန်ညနေခင်းမှာတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ10ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်နေကိုမင်းကပြန်စုမြော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိ5.25MHz တို့ကနေတိုက်ရိုက်ထုတ်လည်ပေးနေပါတယ်။ကျမဤတန်စမဒီညနေခင်းတွေစီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမသင်္ကီထိုက်ပါရှင်။ထိုင်းနိုင်ငံကလိုင်ကူထဲမှာပိတ်မိနေသူ13ဦးစလုံးကိုဒီကနေ့အောင်မြင်မြင်ကဲထုတ်နိုင်နိုင်ပါပြီ။မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုးအဖွဲ့ရဲ့ညီလာခံကိုတက်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံကိုဒီကနေ့မှပဲသမရထရန်ထွက်ခွာသွားပါပြီ။ဒီလိုထိတ်တန့်ရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်နေနားဆင်ကြရမယ်ဒီမှာတော့မနက်ဖြန်ဗုဒ္ဓနေ့မှာစတင်မဲ့ပြည်အောင်စုငင်းကျင်းညီလာခံ21ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံရေးသဘောတူညီချက်များများဆဆရကြမရှိနိုင်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
နိုင်ငံကနာမှာဆိုရင်ကြားမဆိုင်တန်းတူညီညာရေးဆိုတဲ့ကောင်းစဉ်တစ်ခုပဲရှိပါတယ်။စီးပွားရေးမှာဆိုရင်လည်းတပိုက်ပဲရှိပါတယ်။အားလုံးသဘောတူထားတဲ့ဟာပေါ့။အဲ့လူမှုရေးကဏ္ဍမှာဆိုခုနှစ်ချက်ရှိမှာပေါ့လေ
။ UPDJC လို့ခေါ်တဲ့ပြည်အောင်စုငင်းကျင်းရေးဆွေးနွေးမှုပူးတွဲကော်မတီအတွေ့အမှုတူဦးဖြစ်တဲ့စိုင်းကြုံညွန်ကခုလိုပြောသားကိုမကြာခင်မှာပြည်သူနာဆင်ကြဖို့ရှိပါတယ်။ဒါပြင်ထိုင်းကူထဲမှာနှစ်ပတ်ကြာကြာစိတ်မီနေတဲ့သူတွေအားလုံးကိုအခုချိန်မှာအောင်မြင်စွာကဲထုတ်နိုင်ခဲ့တဲ့အကြောင်းကိုလည်းတင်ဆက်ပေးသွားမယ်ပြင်အမှုပညာရှင်ဦးရဲလွယ်မြစီမလှိုင်းကွယ်လွန်သွားတဲ့တဲ့င်းကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရတဲ့တဲ့င်းတွေကိုမတ်တကြီးထိုင်တဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်အဆိုပြုလိုက်တဲ့ Brett Kavanaugh ကဒီကနေ့အင်္ဂါနေ့မှာတော့အထက်လွှတ်တော်အမတ်တင်နဲ့စတင်တွေ့ဆုံဆွေးနွေးပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုရေးလွှတ်တော်မှာအခြေအနေဖြစ်မဲ့ကြားနာမှုတွေမတိုင်ခင်တရားသူကြီးချုပ်နေရာအတွက်ပို့ပြီးတော့သေချာစေဖို့အထက်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့ပထမဆုံးအဆင့်အနေနဲ့ Brett Kavanaugh ကကြိုးပမ်းနေတာဖြစ်ပါတယ်။အငိမ့်စားယူရမယ့်အမေရိကန်တရားရုံးချုပ်တရားသူကြီးအန်သနီကနေဒီရဲ့နေရာမှာအစားထိုးခန့်အပ်နိုင်ရေး Brett Kavanaugh ကိုအမည်တင်သွင်းဖို့သမ္မတထရန့်ကရွေးချယ်တာပါ။နိုင်ငံတော်တရားရုံးချုပ်တရားသူကြီးယာဒူးနေရာအတွက်သူလောက်အရေးအချင်းအပြည့်စုံဆုံးနဲ့အထိုက်အတန့်ဆုံးဖြစ်တယ်လို့မနေ့တနင်္လာနေ့ညမှာအင်ပီရောကနေသမ္မတထရန့်ကကြေညာခဲ့တာပါ။ Brett Kavanaugh ဟာနိုင်ငံတာဝန်ကိုဆေရောကိုပါနှိမ့်မြုပ်ဆောင်ရွက်ခဲ့တဲ့ထူးချွန်ထက်မြက်တဲ့တရားသူကြီးဖြစ်တယ်လို့လည်းသမ္မတထရန့်ကမင်းညာကရုပ်တံကနေကြီးညာတာမှာထည့်သွင်းပြောဆိုသွားပါတယ်ဖက်ဒရယ်တရားသူကြီးအဖြစ်ဆယ်နှစ်တာတာဝန်ထမ်းဆောင်ခဲ့သူကွန်ဆာဗေးတစ်ဝါဒီအသက်53နှစ်အရွယ် Brett Kavanaugh ဟာအစိုးရအဖွဲ့တွင်နိုင်ငံရေးအငင်းပွားမှုတွေနဲ့ပတ်သက်ပြီးလည်းအတွေ့အကြုံရှိသူဖြစ်ပါတယ်တရားသူကြီးအဖြစ်တာဝန်မယူစဉ်ကာလတုန်းကတော့သူကသမ္မတဘီကလင်တန်ရဲ့လက်ထောက်ဥပဒေအကြံပေးတဦးသိမ်းဆုပ်မှုကိုကြီးကြပ်စုံစမ်းခဲ့ပါတယ်ဒါပြင်သမ္မတကလင်တန်နဲ့အင်ပီရောအလုပ်တင်တဦးတို့ကြားအချစ်ဇလန်းနဲ့ပတ်သက်ပြီးအရေးယူဖို့စုံစမ်းစစ်ဆေးမှုရဲ့ကနဦးလုပ်ငန်းတွေမှာလည်းပါဝင်ဆောင်ရွက်ခဲ့သူပါ။နောက်ပိုင်းမှာတော့သမ္မတဘုရှ်အမှုတန်းတဦးဖြစ်လာပြီးသမ္မတရဲ့ခီးစဉ်တွေမှာမကြာခဏဆိုသလိုအတူလိုက်ပါခဲ့ပါတယ်။ကက်သလစ်ဘာသာဝင်တဦးဖြစ်ပြီးနိုင်ငံမှာရေးချီတဲ့ပရိသေရေဖြတ်ချပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့လည်းသူ့ရဲ့ရည်တည်ချက်အပေါ်စိုးရိမ်မှုတွေရှိနေပါတယ်။သူဟာ Yale Tech သို့ဥပဒေကြောင်းစင်းတယောက်ဖြစ်ပြီး2016ခုနှစ်ကစလို့ Washington DC ရဲ့ယူဂန်တရားရုံးမှာတရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူအစားတို့တာဝန်ထမ်းဆောင်ရမယ့်တရားသူကြီးကနေဒီရဲ့လက်ထောက်ဖြစ်လဲထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင်
။အခုလိုအမေရိကန်သမ္မတ Donald Trump အဆိုပြုထားတဲ့ပြည်တော်စုဆင့်တရားရုံးချုပ်တရားသူကြီးတစ်ကိုကြိုတင်မဆတာတဲ့အတိုင်းပဲ Republican အမတ်တွေကထောက်ခံနေပေမဲ့အတိုက်အခံ Democrat အမတ်တွေကတော့ကန့်ကွက်နေကြပါတယ်။သမ္မတထရန့်ရဲ့ဒီအဆိုပြုချက်မနေ့ညကထွက်လာပြီးခြင်းမှာပဲအထက်လွှတ်တော်မှာအသာစီးရထားတဲ့အစိုးရ Republican Party ကအထက်လွှတ်တော်လူများစုမှ Mitch McConnell ကဒီအဆိုပြုခံရတဲ့ Brett Kavanaugh ဟာနိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်အတွက်လုံးဝရည်ရှင်းပြည့်မီသူလေးစားတတ်သူဖြစ်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Kentucky ပြည်နယ်က Republican အမတ် Mr. McConnell ကဆက်ပြီးအသက်53နှစ်အရွယ်ဒီအဆိုပြုခံရသူ Mr. Kavanaugh ဟာရဲ့တရားရေးမှတ်တမ်းတွေအရသူဟာနိုင်ငံတော်တရားရုံးရဲ့အရေးပါတဲ့အခက်အခဲတွေကိုကောင်းကောင်းနားလည်ထားပြီးပုဂ္ဂိုလ်ကြီးနဲ့နိုင်ငံရေးအစွဲမထားပဲဥပဒေကြောင်းတွေကိုမှန်မှန်ကန်ကန်အတိအပယ်ဖွင့်ဆိုပေးခဲ့သူဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။ဒီဆိုဖြစ်ချက်အပေါ်အထက်လွှတ်တော်တစ်ခုလုံးကနေမဲမခွဲခင်မှာကြားနာဝယ်လို့ဖို့ရှိတဲ့အထက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌ Iowa Pioneer Republican အမတ် Chan Grassley ကလည်း Mr. McConnell သဘောထားကိုထင်ရှားလိုက်ပြီးဒီအဆိုပြုခံရသူဟာအကြီးအကျယ်လေးစားခံထားရတဲ့သူဖြစ်တာမို့အထက်လွှတ်တော်ကနေသူ့ကိုစဉ်းစားပေးထိုက်သူဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့အထက်လွှတ်တော်ရဲ့အတိုက်ခံဒီမိုကရက်ပါတီခေါင်းဆောင် นิวยอร์กปีเนี่ยมาชักชิมาการ์ดิสูบิวขยันดูในเนี่ยที่อายุจะมาเชื่อเส้นละทิ้งทิ้งในมารุเนี่ยบางทีอาตาตัวมารุส่วนเนี่ยตำราชั่วโมงเนี่ยมีตัวมีคนยืนลุ่มหูเนี่ยจะมาอีสองชั่วโมงเลยกูที่อาจารย์ประกาศเนี่ยไปสูบกูรู้สูบิวไล่ตาพี่เดียวเปลี่ยนทันทันสั่งจริงเลยดีถ้ากูนายองกังก็ตัวไม่รู้เลยจริงอะไรไปเลยแต่เช่นเดียวกันถ้าเราเนี่ยกูเนี่ยเมริกันตำราอยู่กับเพื่อนด้วย เกาหลีฝั่งนี้ครับที่เนี่ยแม่กามาลาฮาริสก็เลยนายรัฐมนตรีอเมริกันที่อายุจะตีอาดูจีอันที่นี่ก็ในเรียนเนี่ยมาสาธุคำว่ามิสเตอร์คานาวาโกสูบิรากุชัดเจนกังวลเลยดีแต่ก็อเมริกันพิรุมยาสวายลุลักคนเนี่ยจะมาอีสองชั่วโมงด้วยแต่ยังเชื่อมือที่เจ็ดเดือนสูไล่ไปเลยนะ
ท่านเองไม่ใช่มีการยืดจีนเดลหลังกูเรียนมาเป็นมีนิดูรีเรก้าน่าสงสารสิ่งนี้ตัวงาอุกู ที่กันนี้มาเกะทุกหลานทางเก็บวิลูทันยีตะกะที่พิลัยปาร์ดแต่จากหลังกูเรียนมาดรินปัจจุบันเป็นมีเกจาร์เดตัวเว็บพอลงติงาลุงเอสเนอุเนนิบยาสุสุบังสตงอุสลงลุ่มยาวลาจาบีพิปาร์ดเกจายีพวยเจเกนเนอร์นเซกออสอทนาคงอารอที่กันนี้อาลงกูกูเปียมาเกะทุกหลานในหมู่คำมันทาวาร์ดลูที่กันนี้สอบไปดรินสาชินเลมบุยมาคูลูพิโอสุเคราบะ
เมื่อเวลา 10:00 น.ชุดปฏิบัติการครั้งที่3ได้เข้าไปในพื้นที่ปฏิบัติการแล้วนะครับณวันนี้มีคนผ่าน
กลิ่นเลือดในนิยาจะอู้นักเกษตรยิ่งสังเกตการตรวจเนื้อดูชนิดเสียงวงเสียดทุตพวงต้องอุดอารมณ์ที่กันในกุเรกันนี้ดูเป็นทว่าลานในเมลูขมันทาร์จังตุกับยศสุทาราพิบาร์เดท่านเองไม่สามารถทดลองแรงกุเรมาแต่ในปัจจุบันเป็นมีนิดลุงเอ๋พลงธรรมสันเนื้อเนื้อนิยาเสียสุสุบังสตงอุโกปีกเรตเน่งกุนิกาซาลูกูบิงโอเกตงเนื้อพิบาร์เด ปีเกิดเด็กนิ่งนิ่งเนี่ยเด็กนิ่งหลานนี่รู้มาที่ยังกูเลี้ยงอุจิเกตุงนั่งเงียบีอันนี้ก็เลี้ยงเชื่อเด็กกันนั่งอุกาโรสูตรเป็นปู่หัวนี่เด็กลูกท่านจะมาอยู่วันนี้ท่านน่ะจวนวันอ่ะที่กันเนี่ยสอบไปตรงนี้เราตีกูเปลี่ยนกันไปเลยเกตุงหลานเด็กลิงเหรอวิอาลงจะมาอยู่กองบีเสกเด็กจังขันจัดเลยลูกเลี้ยงเปลี่ยนสูเกะไปเลยเกตุงหลานเด็กลิงเหรอวิกูชอบกับปู่
กูเสมาขยันยึดมีทางสุรินทร์ที่ต้องคุยทับีที่เกลือด้วยกับเสี่ยวมาเนื้อส่งทับลาวดอกจานให้เนื้อลูเล่เปียวสูทาวาเรชเอี่ยวยอบตั้มกับผู้เว้นที่การในที่ที่นั่งนั่งถอยลงงานสินด้วยในปัตตาลูที่ถึงสุยาด้วยตบรากุเลมุรีชินิจิมาเวมันนี่ลงอ่ะนั่งงานใจวันนี้บริษัทจังสันยารุกันในนุชัดสวาบิเดนเอาตุนิยามาวันนี้ทวีจามีกับตุบอเมียร์นทักคนลากันดูจามีฮันก็ขันอะไรบ้าง จำไว้วันนี้ตอนนี้อยู่กันในพิธีการมีหันหาอีกหนึ่งอ่ะอยู่กันในพิธีการที่มันกิจกรรมสั่งยึดทุกเขตไปไม่เลยที่กิจสัตว์ที่จะนิ่งในมือลงงานสินด้วยจุนอยู่ยังพิมพ์มือหาเสียงลูลงในลูสวีนับไปมาอยู่กันในขั้วทวีโกทักขันจังพิจารณาเก็บไว้บริษัทจังสังการอตัวยานุชาสารมาวันที่จะมีหาอยู่ในนิกเตะกงด้วยสัตว์สัญญาสัตว์ท้าชีพสิ่งนี้บีร์ จะหาอยู่กันในตัวเด็กพี่ตาโน้ตแต่ในทางนี้กูอุดีนี่เลยลูกเว็บมันทำอะไรมาเลยว่าเด็กกูมีอย่างจีมูเรตันยาสิทธิ์จะเอาอยู่กันในขั้วทวีเอเมดีเจ้ากูเอลานี่เลยลูเลมิสเตอร์จังสังกาตุยโน้ตแต่สารมาเหตุการณ์เกี่ยวกับเลยที่เกิดในช่วงสักช่วงคืนสันนิษฐานว่าจิมบาเกเลยอยู่กันในพี่เต็งขั้วทวีมาเต็งลูรุสนาคังเวียจะเล่ากันเจ้าพ่อเอกังซงนิลันชาพุยจ่ายมาหลังจากวันนี้จังสันเนตวาระกูเลมูเรชินี่เลยจ้า วันที่จังสันนุชจังจีนยาพีจามาวันที่จะทุ่งสามเอกลุ่มจามาทุบยอดกันละบ้าที่เด่นขั้วที่เด่นขั้วที่วันที่เดวิดยารุกันในนุชจีนเนี่ยนอตเดียจามาเวอุกุลวันที่จังสันนุชจ้าเกล้าพิบาร์เลยนะ
VOA American ตั้งยี่นี่เป็นมาวาดาซีซีนิบู
ยันนี่ช่วงไหนก็ได้ยันนี่คนไหนที่ไซโดบิดาสักคนกิโลฮัสติคนชาวเชตุมยาไซโดบิดาสักกูกิโลฮัสติงงางาชาวงานเนี่ยไซโดบิดาหนึ่งสังงากิโลฮัสติเจ็ดกูชาวงานด้วยนี่ลดทอนไปนิดหน่อยเนี่ยปีวิมยามาวันซีซีเนี่ยอิงกันนี่ยันนี่เกิดเรื่องนี้กูน่าเสียนิยาลาพิบาร์เลย อากาศนี้สั่นเชื่อไหมที่นี่อิงกันนี่ตีกันปงควายแตกแขยงราจาวเนื้อส่งเสือตีส่งไปเลี้ยวจันยาชาบาร์เลยปากีสถานนั่งเงี้ยเนื้อสั่นนั่งกับฮาปีเนี่ยมิวโรจลาลาปากาลงจงยี่สิสิยี่กิมาตีกันปงควายธรรมกาพาวควายแตกแขยงพิบาร์เลยตีส่งตัวเดียมาจะตั้งเสือเราอากาศเท่านี้ธนาการนั่งอุดรปาวินเนี่ยลูกปีเนี่ยสุยาพิโอคุยงากาฟิวิโกพิโอบาร์เลย ဘသူလက်ချက်ဆိုတော့မသိရသေးပါဘူး။နန်ဂါဟာပြည်နယ်ရင်းမှာတာလီဘန်တပုန်တွေရောအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့အခြေဆက်စစ်သွေးကြတွေရောရှိနေတာဖြစ်ပါတယ်။နောက်နိုင်ငံရဲ့အရှိတောင်ပိုင်းဂါဇနီပြည်နယ်မှာတော့မင်းညာကတာလီဘန်တို့ဝင်ရောက်စီးနင်းပြီးခရိုင်ရဲချုပ်ကိုတတ်ဖြတ်ခဲ့ပါတယ်။ခိုချန်နီခရိုင်ကတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်၄ဦးလည်းသေဆုံးခဲ့ရတယ်လို့ပြည်နယ်အစိုးရပြောခွင့်ရက VOE ကိုပြောဆိုပါတယ်ရှင်။
ရုရှားသီရှူဟောင်းတူနဲ့သမီးဖြစ်သူကိုပြေးခဲ့တဲ့မက်ဆလာကတိုက်ခဲ့ရမှာအုံပြုတဲ့အလားတူအယုံကျော်ဓာတုအစိတ်တင်ခဲ့သူအမျိုးသမီးသေဆုံးသွားတဲ့ဖြစ်ရပ်အတွက်ပြည်ထောင်ကာကွယ်ဝန်ကြီးကရုရှားကိုပြစ်တင်ပြောဆိုလိုက်ပါတယ်။ဒွန်စတာဂတ်သေဆုံးရတာဟာရုရှားရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဝန်ကြီးကေဗင်ဝီလျံဆန်ကပြည်ထောင်ပါလီမန်မှာမနေ့ကပြစ်တင်ပြောဆိုလိုက်တာပါ။ဗြိတိရှ်ပိုင်းမြေပေါ်မှာရုရှားကတိုက်ခိုက်မှုကျူးလွန်ခဲ့တဲ့အတွက်ပြည်ထောင်နိုင်ငံသားသေဆုံးခဲ့ရတဲ့ပေါ်ပြည်ထောင်နဲ့အတူတစ်ကမ္ဘာလုံးကပူးပေါင်းပြီးပြစ်တင်ရှုတ်ချသင့်တယ်လို့ဝန်ကြီးဝီလျံဆန်ကပြောသွားခဲ့ပါတယ်ရုရှားတို့လက်ချက်ကြောင့်ဒီမျိုးသမီးတွေဆုံးခဲ့ရတယ်ဆိုတာအတိအပယ်မရှိသလိုသူတို့နဲ့လုံးဝမပတ်သက်ဘူးလို့တော့ရုရှားတို့ဘက်ကတုံ့ပြန်ထားပါတယ်ခင်ဗျာ
။နောက် Atlantic စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်သမ္မတကဆက်ပြီးဝေဖန်လိုက်ပါတယ်။ Belgium နိုင်ငံမှာဒီသတင်းပတ်ကျင်းပမဲ့ NATO အဖွဲ့ရဲ့ညီလာခံတပ်ဖွဲ့ဒီကနေ့ Washington ကနေထွက်ခွာမဲ့အချိန်မှာပဲသမ္မတ Trump ကအခုလိုပြောလိုက်တာပါ။ဒီနိုင်ငံတွေကိုကာကွယ်ပေးဖို့အတွက်တခြားနိုင်ငံတွေထက်အမေရိကန်ကကုန်ကျစရိတ်အစပေါင်းများစွာပိုပြီးကြက်ခံနေရတယ်လို့သမ္မတက Twitter မှာရေးသားခဲ့တာဖြစ်ပါတယ်
။ဖိလစ်ပိုင်သမ္မတ Rodrigo Duterte ကဖျားသခင်ဟာမိုင်မဲသူဖြစ်ပြီးသူ့တည်ရှိနေမှုဟာမေခွန်းထုတ်เสียဖြစ်တယ်လို့ပြောပြီးမှပဲဖိလစ်ပိုင် Christian ဖုံးတော်ကြီးတွေကစူတောင်းပွဲလုပ်ပြီးအစာဖြတ်ဥပုံဆောင်ကြဖို့ဆော်ရလိုက်ကြပါတယ်။အရှမခရစ်စတန်အများဆုံးရှိတဲ့ဖိလစ်ပိုင်ကကက်သလစ်ဖုန်းတော်ကြီးရိုမူလိုဝီလက်စ်နဲ့တခြားဖုန်းတော်ကြီးတွေအနေနဲ့ဇူလိုင်16ရက်နေ့မှာဆူတောင်းပွဲတစ်ရက်ကျင်းပပြီးနောက်3ရက်ဥပုံဆောင်အစာဖြတ်အလှူလုပ်ပေးကြဖို့မနေ့ကပဲတောင်းဆိုလိုက်ပါတယ်ခင်ဗျာ
။မတ်တင်ထိုင်တဲ့ကိုဝဲမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်ဝါးလေးကိုတင်ဆက်ပေးသွားပါမယ်။အခုရည်စုံတော့မနေ့ဖြစ်မှာကျင်းပမယ့်27ရာစုပင်လုံးတတိယစီဝေးချင်းလေးကိုတင်ဆက်ပေးကြပါမယ်။မနေ့ဖြစ်ဗုဒ္ဓဦးနေမှာစတင်မဲ့ပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံးတတိယစီဝေးမှာနိုင်ငံရေးသဘောတူညီချက်များများဆဆရစရာမရှိနိုင်တဲ့အကြောင်းဦးဆောင်ပါဝင်သူတွေနဲ့နိုင်ငံရေးသုံးသပ်သူတွေကပြောဆိုနေကြပါတယ်။ဒီတိကျညီလာခံဟာဆိုရင်တနှစ်ကျော်ကြာမှပြန်ပြီးတော့ကျင်းပနိုင်တာဖြစ်ပြီးတော့ငင်းကြေးလုပ်ငန်းစဉ်ကိုအသက်ဆက်ပေးတဲ့အနေအထားတစ်ခုဖြစ်ကြောင်းကိုလည်းသုံးသပ်တာတွေရှိနေပါတယ်။နေပြည်တော်ကိုရောက်နေတဲ့ Fury မြန်မာပိုင်းသတင်းတော့ကိုဝန်စော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြည်တော်စုငင်းကြေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီလ17ရက်နေ့ကနေ16ရက်နေ့ထိနေပြည်တော်မှာကျင်းပမှာဖြစ်ပြီးဒီညီလာခံကို NCA ခေါ်အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောမရေးထိုးသေးတဲ့အဖွဲ့တွေပါအပါအဝင်အစိုးရလွှတ်တော်တမတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်စတဲ့နေပယ်ပေါင်းစုံကကိုယ်စားလှယ်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတဲ့2019ခုနှစ်ကနောက်ဆုံးကျင်းပတဲ့ညီလာခံမှာကနာကြီး9ရက်အနက်အချက်41ချက်ဆွေးနွေးပြီး38ချက်သဘောတူညီချက်ရခဲ့ပေမဲ့ဒါမဲ့ညီလာခံမှာတော့သဘောတူညီချက်များများဆဆရနိုင်ဖို့မရှိကြောင်း UPDGC ကပြည်တော်စုငင်းချရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတူဖြစ်တဲ့ဆိုင်းကျော်ညွန့်ကပြောပါတဲ
့အနိုင်ကဏ္ဍမှာဆိုရင်ကြားမဆိုင်ရတန်းတူညီမျှရေးဆိုတဲ့ခေါင်းစဉ်တစ်ခုပဲရှိပါတယ်စီးပွားရေးမှာဆိုရင်လည်းတပိုက်ပဲရှိပါတယ်အကောင်းဆုံးသဘောတူထားရပါ။အဲ့မှာလူမှုရေးကဏ္ဍမှာဆိုခုနှစ်ချက်ရှိမှာပေါ့လေ။မေယာကဏ္ဍမှာဆိုနှစ်ချက်ပဲရှိပါတယ်။ဒီတစ်ခေါက်ကျင်းပမယ်ဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာတွေကလုံခြုံရေးကဏ္ဍဆိုရင်တော့ဟိုသဘောတူထားတာတစ်ချက်မှမရှိဘူးဆိုတော့ကလုပ်ငန်းစဉ်တွေကိုပဲပြန်ပြီးတော့ရှင်းပြရမယ်သဘောရှိပါတယ်။အဲ့တော့ခြုံပြီးပြောရမယ်ဆိုရင်တော့ဖြင့်ဒီကျွန်တော်တို့ဒီညီလာခံမှာနိုင်ငံရေးသဘောတူညီမှုအချက်လက်များများဆဆရစရာမရှိဘူး။ကျကျပြည့်ပြည့်ဆွေးနွေးနိုင်မှုမရှိဘူးလို့ပဲအဲ့လိုပဲပြောလို့ရပါတယ
်။ NCA စာချုပ်မှာငင်းကြဲညီလာခံကိုတစ်နှစ်မှနှစ်ကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့နိုင်ငံရေးကဏ္ဍမှာပါဝင်တဲ့ပြည်ထောင်စုကခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးလုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမညီနိုင်နိုင်တာကြောင့်ညီလာခံဟာတစ်နှစ်ကျော်ရပ်ဆိုင်းနေခဲ့တာလည်းဖြစ်ပါတဲ့။လက်ရှိညီလာခံပြန်လည်ကျင်းပနိုင်တဲ့အပေါ်မှာစိုင်းကြုံညုံကအခုလိုသုံးသပ်ပြောဆိုပါတဲ့
ဒီပွဲကနေပြီးတော့ညုံမှန်းဆရာတော့အများကြီးတော့မရှိနိုင်ဘူးဒါပေမဲ့ဟိုဘက်ဒီဘက်တွေ့ဆုံလို့ရနိုင်သေးတယ်ဆွေးနွေးလို့ရနိုင်သေးတယ်ဆိုတာကဘာပဲပြီးတော့ကျွန်တော်တို့ နောက်တော့ပြန်မဆုတ်သည်ဟုဆိုတဲ့သဘောမြင်ရတယ်
လက်ရှိကျင်းပမဲ့ညီလာခံကိုတရုတ်စူရရဲ့ဂျာဝင်ဆောင်ရွက်ပေးမှုကြောင့်တရုတ်မြန်မာနယ်စပ်အခြေစပ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC ခေါ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့လည်းပါဝင်တက်ရောက်ဖို့ရှိနေပါတဲ့ဒီဖွဲ့တွေကတော့ညီလာခံမှာတရားဝင်ဆွေးနွေးတာမျိုးမရှိပဲတရားတွေ့ဆုံဆွေးနွေးတာတွေရှိနိုင်ကြောင်းနိုင်ငံရေးလေးလာသုံးသပ်သူဦးမမောင်စိုးကပြောပါတဲ့
ဒေါန်ဆန်းသူကြီးနဲ့နောက်တမန်တော်ကော်မတီစီချုပ်ရဲနဲ့သူတည်တံ့တွေ့ဆုံမှုတွေရှိပါလိမ့်မယ်ဒါမဲ့လည်းပဲ FNPCC ပေါ့နော်ခုနဖွဲ့ကိုအစိုးရတပ်မတော်ကကေဝင်တိမပြုထားတာမရှိသေးပါဘူးအချိန်ထိအဲတော့လောလောဆယ်မှာသူတို့အနေနဲ့ကတော့ bilateral ထိုးပြီးသား၄ဘွဲ့ပေါ့ဘွဲ့ရဲ့မိုင်းလာရဲ့ SSPB ရဲ့ KN ရဲ့၄ဘွဲ့တက်တက်နောက် bilateral မထိုးရသေးတဲ့၃ဘွဲ့ပေါ့နော်ဒီ၃ဘွဲ့ကိုတက်တက်ဒီတန်းတွေ့မယ်ဆိုတဲ့အနေထားတော့ရှိပါတယ
်လက်ရှိထိပ်ပိုင်းခေါင်းဆောင်တွေဆွေးနွေးပွဲမှာနားလည်မှုတည်ဆောက်နိုင်ရင်ဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ညှိနှိုင်းနိုင်ရင်တော့တိုက်ပွဲတွေရောကြလာနိုင်မယ်လို့လည်းဦးမမောင်စိုးကပြောပါတဲ့27ရာစုပင်လုံတတိယအစည်းအဝေးအပေါ်မှာတော့ဦးမမောင်စိုးကအခုလိုသုံးသပ်ပါတယ
်တတိယအကြိမ်ပင်လုံညီလာခံနိုင်ငံရေးလုပ်ငန်းစဉ်ကိုအသက်ဆက်ပေးရုံလောက်ပဲလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဒီသဘောတူချက်ရယူရမှာဒီဒီလောက်ကြီးအောင်မြင်မရနဲ့ဒါအပြင်အဓိကအချက်ဖြစ်တဲ့နိုင်ငံရေးပြဿနာနဲ့လူမျိုးဆိုင်ကိစ္စဆိုတာဒီလိုတော့မဆွေးနွေးနိုင်ဘူး
။27ရာစုပင်လုံတတိယအစည်းအဝေးမစတင်ခင်က UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာ2018ခုနှစ်မှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်မှာညီလာခံနှစ်ကြိမ်ကျင်းပဖို့ဒီညီလာခံ3ကြိမ်အတွင်းမှာအရေးကြီးတဲ့ Federal ပြည်တော်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေချမှတ်ဖို့ဆွေးနွေးထားပါတဲ့။ဆက်တလို့ညှိနှိုင်းလို့မရသေးတဲ့အချက်တွေကိုတော့ဒီညီလာခံတွေနဲ့ဂျာကာလာတွေအတွင်းမှာညှိနှိုင်းနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ
်။နှစ်ဆက်တရာစုပြင်လုံတတိယကျင်းစုဝေးကိုအခုလာမယ့်ဇူလိုင်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်ပေါ်မျိုးဆက်တဲ့လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ17ရက်အင်္ဂါညတရက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးလူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေးပို့ထားပါ။တိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး၊ email လိပ်စာက burmese@voanews.com ၊ Facebook စာမျက်နှာက VOA Burmese News ဖြစ်ပါတယ်။ VOA ရဲ့အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်ကကြိုဆိုပါမယ်ခင်ဗျာ။
ကတ္တရှင်အနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်တဲ့ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုက်စီစဉ်လေးကိုအပတ်စဉ်အင်္ဂါနဲ့စနေညနေမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်။ VOA ရဲ့အင်္ဂါညနေခင်းစီစဉ်လေးကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကတ္တရှင်များရှင်အခုအတန်လွတ်နေတဲ့ချိန်မှာကိုပဲထိုင်းကူထဲမှာပြေးနေတဲ့သူတွေအားလုံးကိုကဲထုတ်လာနိုင်ပြီးတော့အခုသူတို့အားလုံးခုပြင်ကိုရောက်နေပြီဖြစ်ပါတယ်။ထိုင်းလိုင်းကူတွင်းမှာပြေးနေတဲ့ဘောလုံးအသင်းចောင်းသားလေးတွေနဲ့သူတို့ရဲ့နီးပြာကိုကဲထုတ်နေရမှာမနေ့ကအထီးတော့ចောင်းသားလေး6ယောက်ထိကဲထုတ်နိုင်ခဲ့ပြီဖြစ်ပြီးတော့ဒီနေ့မှာတော့အခုနောက်ဆုံးကျန်နေသေးတဲ့5ယောက်ကိုဆက်လက်ကဲထုတ်နေကြပြီးတော့အခုအတန်လွတ်နေတဲ့ချိန်မှာတော့အားလုံးကိုကဲထုတ်လာနိုင်ပြီလို့သတင်းတွေမှာဖော်ပြကြပါတယ်။အခုလိုထိုင်းဆွေရပါကနေပြီးတော့နိုင်ငံတော်အဆင့်တက်မှတ်ပြီးတော့နိုင်ငံတကာရဲ့အကူအညီတွေနဲ့ဝိုင်းဝန်းဆောင်ရွက်နေတဲ့အကူအညီကယ်ဆယ်ရေးသတင်းထုတ်ပြန်ရေးနဲ့အဖက်ဖက်ကဝိုင်းဝန်းဆောင်ရွက်နေတဲ့အခြေအနေတွေအပေါ်မြန်မာနိုင်ငံသားတွေရဲ့အမြင်ကဘယ်လိုရှိပါသလဲ။မဆူမုံကပြည်စုံကိုပြပြပေးပါလိမ့်မယ်
။ဟုတ်ပါတယ်။ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့ကထမ်လွန်ဖလိုင်ကူထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့စနေနေ့ကလေးကပျောက်ဆုံးသွားတဲ့ကျောင်းသားလေး12ဦးနဲ့ဘောလုံးနီးပြတဦးပေါင်း13ဦးကိုဇူလိုင်လ2ရက်နေ့တနင်္လာနေ့ကကုန်းကမှုတသေးလေးထဲမှာပိတ်မိနေတာကိုဗြိတိန်ရေငုပ်သမားတွေကပြန်လည်တွေ့ရှိခဲ့တာပါ။သူတို့ကိုတနင်္ဂနွေနေ့ဇူလိုင်လ6ရက်နေ့မှာ4ဦးစတင်ကဲထုတ်နိုင်ခဲ့ပြီးတော့မနေ့တနင်္လာနေ့ဇူလိုင်လ9ရက်နေ့မှာတော့4ဦးစုစုပေါင်း10ဦးကိုကဲတင်နိုင်ခဲ့တာဖြစ်ပါတယ်။အခုလိုမျိုးထိုင်းလိုင်ကူတွေပိတ်မိနေတဲ့ဘောလုံးအသင်းကျောင်းသားလေးတွေနဲ့နီးပြတွေကိုကဲထုတ်နိုင်ရေးနိုင်ငံတကာရဲ့နည်းပညာပိုင်းဆိုင်ရာအကူအညီတွေကိုလက်ခံပြီးတော့ပူးပေါင်းဆောင်ရွက်နေတာနောက်ကဘာတဝမ်းကစိတ်ဝင်စားနေချိန်သတင်းမီဒီယာထုတ်ပြန်မှုအပါအဝင်ထိုင်းဆိုရနဲ့ထိုင်းပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုဟာလေးစားအတူယူစရာကောင်းပါတယ်လို့နိုင်ငံတကာရောက်မြန်မာတွေကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာနေထိုင်သူမြန်မာအရေးအကဲခန့်ဦးအောင်သူငိမ့်ကတော့အခုလိုမျိုးထိုင်းဆိုရဘက်ကနိုင်ငံတကာရဲ့အကူအညီကိုလိုလိုလားလားလက်ခံပြီးပူးပေါင်းဆောင်ရွက်
ဒီနေ့ဒီဆိုဘေ့စ်ဂီတာအနုပညာရှင်ဦးရဲလွင်မင်းစီမာလိုင်းသိဆုံးသွားတဲ့တဲ့တင်ကိုတင်ဆက်ပေးစီပါတယ်။တေးဒီဆိုဘေ့စ်ဂီတာအနုပညာရှင်ဦးရဲလွင်မင်းစီမာလိုင်းကဒီကနေ့အသေးရောင်းကနေကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။အခုလိုတိုင်းပြည်အတွက်အများအကျိုးပြုလုပ်ငန်းတွေကိုဂီတာပညာနဲ့စွမ်းဆောင်နိုင်ခဲ့တဲ့ပညာရှင်တယောက်ဆုံးရှုံးရတဲ့အတွက်တန်မိုးမဖြစ်နိုင်လို့တဲ့
တာအမှုပညာရှင်ဦးရဲလွင်ဟာဒီနေ့ညနေမှာပဲရန်ကုန်မြို့ကရင်900စီးရုံတကြီးမှာအသေးယောဂါနဲ့ဆုံးပါတော့ခဲ့ပါတယ်။အသေးယောဂါနဲ့ဇွန်လ9ရက်နေ့ကလေးကစီးရုံတက်နေရတဲ့ဦးရဲလွင်အတွက်ဒီကနေ့မနေ့ကပဲလူနာသွားမိခဲ့သေးတယ်ဆိုတော့နိုင်ကွန်ကြီးမှုအသေးဥက္ကဋ္ဌဦးကျော်သူကတော့အာဇာနည်နဲ့မတိုင်ရင်အာဇာနည်တူချွေလွတ်ခဲ့ရပြီလို့ဆိုပါတယ
်။အော်ဒီကမနေ့ကကျွန်တော်ရောက်သွားတယ်။ဒီကကျွန်တော်ဒီကဆက်ရပြီဒီနေ့ဆက်ရောက်တယ်။အချိန်ကြီးမကောင်းတော့ဘူး။သတိမလဲတော့ဘူးအဲ့ဒီဖြစ်ချက်။ရောဒီစီးပိုက်လည်းတဲ့နေရဘူး။ရောဒီချွဲရတဲ့လိုက်တယ်။အဲ့တော့နေ့လည်းကြာတော့ဒီလိုပဲ ICU ခန်းထဲရွှေ့တော့မယ်ဆိုတာကြားတယ်။ဒီတော့ကမရွှေ့ကြနိုင်ပြန်ဆုံးသွားတာပေါ့ဗျာ။ဒီဆိုတာတော့ဒီနေ့စီမှာအရွယ်ဒါပေမဲ့စီတာချင်းအတူတူပါအနာကျိုးတည်တူးသွားတဲ့ပြောက်သူရဲကောင်းပြောက်ဆုံးပါသွားတာတော့ဒါတော်လို့တကယ်လို့ဒုံမရဖြစ်ရတယ်ဘာလို့အများကျိုးဆိုသူတော်တော်များများကျော်လုံးနဲ့တွေ့လို့ဖြစ်ရတယ်ဆိုသူဒီကမှာတည်းကဒီလူတက်စအနေနဲ့ချက်တည်ခဲ့တယ်ဒီတော့နိုင်ကူဒီလူတွေမှာလည်းဝိုင်းပြီးတော့ plus ဒီပြေးခဲ့တယ်အဲ့တော့ဒီလိုလူကျိုးပြောက်လာတာကျော်လုံးတက်တဲ့ရဲကောင်းပဲဒီကောင်းမယ်အာဇာနည်နေ့ပတိုင်းရဲ့အာဇာနည်ကြီးတွေ့လွတ်သွားပြန်ပြီပေါ့လေဒီလိုပဲပြောပြောကြ
ဦးရဲလွင်ကသူတက်ကြွနဲ့အမှုပညာနဲ့တစ်ဖက်တစ်လမ်းကနေရံမုံငွေပွဲတွေမှာလိုက်လံဖျော်ဖြေပေးနေသူပါ လွတ်လပ်ငြိမ်းချမ်းပိုင်းရန်လမ်းဆိုပြီးတော့လဲစီဝေးချောင်းပြည်သူတွေအတွက်ရှမ်မုံဝေဖြောပြေးရေးတွေကိုမြို့အတီးတူးမှာလိုက်လံဖြောပြေးခဲ့ပါသေးတယ်။ပိုင်းရန်လမ်းအဖွဲ့ကိုနှောင်းစနစ်မေလမှာစတင်ဖွဲ့စည်းရတာဖြစ်ပြီးစကော့ထက်ကလူစီကဲရလက်ဖက်ရည်ဆိုင်တွေမှာလိုက်လံဖြောပြေးပြီးစီဝေးတင်းဒီတာခတူတွေကိုကုညီထောက်ပံ့နေတဲ့တိဂိတာအဖွဲ့ကလည်းဖြစ်ပါတယ်။ပိုင်းရန်လမ်း တွက်ပြောင်းပြတဲ့လောက်အောင်ဆုံးဆုံးနေနိုင်စေတယ်လို့ပြောပါတယ်
။နောက်တစ်ယောက်ထပ်မရနိုင်ပါဘူး။အငယ်ရဲ့လူကိုဒီလိုတော့တစ်ယောက်ထပ်ပြီးမရနိုင်တော့ဘူး။နောက်သူ့ရဲ့စိတ်ဓာတ်ပြည့်သွားပြီ။နောက်အဲစက်ကပါနော်။ပြန်မရနိုင်တော့ဘူး။ဒါမှမဟုတ်တယောက်သူ့ရဲ့တချင်နေခိုင်မှုတော့ပြန်ပြန်ရေးနေတယ်သူ။နောက်တစ်ယောက်ထပ်မရနိုင်တော့ဘူးကျွန်တော်ထင်ပါတယ်။အရင်နဲ့ကျွန်တော်တို့ပိုင်းရင်လည်းအနည်းငယ်ရောအရင်ကမကြောက်ကြနိုင်နဲ့ဆုံးဆုံးမှုပြပါတော့။
ဂီတာလောကရဲ့ထူးခြားတဲ့အသိဉာဏ်ရှင်သမားတယောက်ဆုံးရှုံးတော့ရတယ်လို့ဆိုလာသူကတီးတဲ့ရှင်မတ်မီမီဝင်းဖေပ
ါကျွန်တော်ဂီတာလောကရဲ့ထူးခြားတဲ့အမှုပြရာသမားတွေအများကြီးရှိပါတယ်ဒီချစ်တဲ့သူတွေထဲမှာမှအင်မတန်ထူးခြားတဲ့တော်တဲ့ပုဂ္ဂိုလ်ကြီးတယောက်ပါဟိုဒီတဲ့အစဲချက်ပြီးပြောရင်လည်းအများကြီးရှိပါတယ်ဒါပေမဲ့ဒါကျွန်မဟိုဒီလောက်ပဲဟိုလောလောဆယ်တော့ပြောချင်ပါတယ်ဟိုအရင်စိတ်ကြည့်ခဲ့ရပါတယ်ဟိုကျွန်မတို့ကျွန်တော်ချစ်တဲ့သူ၊လေးစားတဲ့သူ၊ဟိုသူ့ရိုတရားတဲ့သူ။နောက်ထူးထူးခြားခြားပေါ့ဒီလိုထူးခြားတဲ့အမှုပညာဓမ္မကြီးပြဟိုဆုံရှုံသွားတာပါ
။ဦးရဲလွင်ရဲ့နောက်ဆုံးခီးကိုတော့ဘယ်နည်းတကြုံမလဲဆိုတာမသိရသေးပါဘူး။ပြီးစီမှလှိုင်းရဲ့ပိတ်ကန်ရှင်ပန်ခင်းရန်ပြာနဒီမင်္ဂလာပဲရဲ့လန်းတို့ရဲ့ဖန်တီးရှင်ငင်းငင်းပရာဟိတဓမ္မကြီးအမှုပညာရှင်တယောက်ဆုံရှုံသွားတာကိုတော့သူ့ရဲ့မိတ်ဆွေတွေအမှုပညာအတိုင်းဝိုင်းနိုင်ငံရေးအတိုင်းဝိုင်းနဲ့ချစ်ခင်ကြသူတွေကဝမ်းနဲ့ကြည်ခွေကြောင်းလူမှုကွန်ရက်တွေပေါ်မှာရေးသားထားကြပါလေခင်ဗျာ
။ကိုကောင်းဆိုင်ရင်တက်ဆက်ပေးထားတာဖြစ်ပါတယ်။ဒီညနေခင်းအတွက်တင်လာရတဲ့ကတော့ဒီလောက်ပါပဲရှင်။ဒီညနေခင်းစီစဉ်ပြီးချင်းည9:00နာရီမှာတော့ FIFA ရဲ့ရုပ်မြင်သံကြားစီစဉ်ကိုလည်း Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမတ်သိန်းထိုက်ကကြီးညာပေးပါမယ်။
ထိုင်းနိုင်ငံလှိုင်ကူထဲမှာပိတ်မိနေသူတွေကနောက်ဆုံးချန်ရှိနေသူ5ဦးကိုကဲထုတ်လာနိုင်ပြီလို့ထိုင်းရဲတပ်ကအတည်ပြုလိုက်ပါတယ်။ဒါကြောင့်လှိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ကြာပိတ်မိခဲ့ကြတဲ့တောဝက်ဘောလုံးအသင်းကလူငယ်12ဦးနဲ့နီးပြစုစုပေါင်း13ဦးစလုံးလွတ်မြောက်လာကြတာဖြစ်ပါတယ်။ဒီလူငယ်တွေထဲက2ဦးကတော့အဆုတ်မှာပိုးဝင်နေတယ်လို့ထိုင်းချမ်းမိုင်ဝန်ကြီးဌာနအတွင်းဝင်ကဒီကနေ့အစောပိုင်းမှာသတင်းထောက်တွေကိုပြောပါတယ်။ပြည်မြအားဖြင့်တော့အလုံးဟာချမ်းမိုင်ရေကောင်းပြီးစိတ်သက်ကြန့်ခိုင်နေကြတယ်လို့လည်းပြောဆိုထားပါတယ်ရှင်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်အဆိုပြုထားတဲ့ Brett Kavanaugh ကဒီကနေ့အင်္ဂါနေ့မှာတော့အထက်လွှတ်တော်မှတ်တည်နဲ့စတင်တွေ့ဆုံဆွေးနွေးနေပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်တည်ပြည်လွှတ်တော်မှာအကျိတ်အနေဖြစ်မဲ့ကြားနာမှုတွေမတန်ခင်တရားသူကြီးချုပ်နေရာအတွက်ပို့ပြီးတော့တေးစားစီဖို့အထက်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့ပထမဆုံးအဆင့်အနေနဲ့ Brett Kavanaugh ကကြိုးပမ်းနေတာဖြစ်ပါတယ်။အငြိမ်းစားယူတော့မဲ့အမေရိကန်တရားရုံးချုပ်တရားသူကြီး Anthony Kennedy ရဲ့နေရာမှာအစာတို့ခန့်အပ်နိုင်ရေး Brett Kavanaugh ကိုအမည်တင်သွင်းလိုက်တာဖြစ်ပါတယ်။မြောက် Atlantic ဆက်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်သမ္မတကဆက်ပြီးဝေဖန်ပြောဆိုနေပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာဒီသတင်းပတ်ကျင်းပမဲ့နေတိုးအဖွဲ့ရဲ့ညီလာခံကိုတက်ဖို့ဒီကနေ့ဝါရှင်တန်ကနေသွားဖို့ရှိနေချိန်မှာပဲသမ္မတထရန့်ကအခုလိုပြောဆိုတာဖြစ်ပါတယ်။ဒီနိုင်ငံတွေကိုကာကွယ်ပေးဖို့အတွက်အမေရိကန်ကကုန်ကျစရိတ်ကိုအစပေါင်းများစွာပို့ပြီးတော့ကြားခံပေးနေရတာလို့အမေရိကန်သမ္မတက Twitter စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်ရှင်။
သတင်းကြီးချုပ်ကိုမသိထားကြခြင်းကြပေးကြတာဖြစ်ပါတယ်။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American Fan ညပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:00နာရီအထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။နောက်ဆက်တော့တာရှင်အပေါင်းကိုထူပေကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်ပါရှင်။
This program has come to you from the Voice of America, Washington. From Washington, this is